Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ် April 30ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်တင်ဆက်နေပါတယ်။လိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဇူရနိုင်ငံမြို့တော်ခတ်ထူးမှာတော့ဒီနေ့တိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေပြီးတော့လူတွေထောင်နဲ့ချီပြီးတော့လဲတိုက်ပွဲတွေကြားကနေထွက်ပြေးနေကြပါတယ်။အကန့်ကြီးကိစ္စဆွေးနွေးဖို့အတွက်ကုလအတွင်းမှုချုပ်နဲ့နိုင်ငံတကာသံတမန်တွေဟာကာတာနိုင်ငံမှာမနှက်ဖြန်တွေ့ဆုံကြမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဒဏ်ငွေယူဆိုင်မှုကြောင့်လူ17ယောက်သေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
Well it was a surprise. It's been known for a while thatBan Ki-moon on behalf of the elders the organization of which he is deputy chair
ဒါကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ကြိုတင်ကြေညာခြင်းမရှိတဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့အံ့ဩသင့်ရကြောင်းမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်အဖွဲ့ဝင်ဖြစ်ခဲ့တဲ့ခရစ်စီတို့ဒီက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါ6နှစ်ကျော်ကြာလာပြီဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့ဘလို့အကူအညီတွေပေးတင်တယ်လဲဆိုတော့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်မှုရှိပါတယ်။နောက်ပိုင်းမှာတော့ပြည်တွင်းနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင်။
ဆူဒန်နိုင်ငံခါတူးမြို့တော်မှာလည်းဒီနေ့မှစစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေပြီးတော့လူတွေထောင်နဲ့ချီပြီးတော့တိုက်ပွဲတွေကြားကနေထွက်ပြေးနေကြပါတယ်ဒီတိုက်ပွဲတွေကပြည်တွင်းစစ်အပြေးဝဖြစ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ဆူဒန်ဝန်ကြီးချုပ်ဟောင်းကတော့သတိပေးလိုက်ပါတယ်ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားမှာဒီနေ့အကုန်အထိတရားဝင်အပြစ်ခတ်ရက်စဲထားတယ်ဆိုပေမဲ့လည်းခါတူးမြို့မှာတော့တိုက်ပွဲတွေဆက်ဖြစ်နေပြီးတော့အခုဆိုရင်သတင်းပတ်၃ပတ်ထဲကိုဝင်လာနေပြီဖြစ်ပါတယ်ဒီမနက်အစောပိုင်းကတည်းကခတ်တုံးမြို့ကလမ်းတွေပေါ်မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးတော့တနက်တန်တွေလည်းအခြေကြီးကြားရတယ်လို့ခတ်တုံးမြို့တောင်ဘက်ကဒေသခံတဦးက AFP ကိုပြောပါတယ်တိုက်ပွဲတွေကခတ်တုံးမြို့အလယ်ပိုင်းမှာရှိတဲ့ဆူဒန်စစ်ဌာနချုပ်တဝိုက်မှာဖြစ်ပြီးတော့စစ်တပ်ဘက်ကလည်းမြို့တော်ခတ်တုံးနဲ့ကက်လျက်ရှိတဲ့နိုင်မြတ်တပ်ဖက်ကန်းကအော်မ်ဒမန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့ April 15ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခြင်းကစပြီးတော့ပြည်ပနိုင်ငံတွေကတော့ဆူဒန်မှာရှိတဲ့သူတို့နိုင်ငံသားတွေကိုပေးလို့ရကိုလေရင်ဒီအပါဝင်ကုန်းလန်းရေလန်းနဲ့အပူတပြင်းကဲထုတ်နေကြပါတယ်နိုင်ငံတကာကြက်ချင်ဒီဖွဲ့ကတော့၄ချိန်၈တန်ရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုဂျော်ဒန်နိုင်ငံကတစ်ဆက်ဆူဒန်စိတ်ကမ်းကိုဒီနေ့မှာပထမဆုံးအချိန်ပို့ဆောင်ခဲ့ပါတယ်အဲ့ဒီမှာတော့လူနာ1500လောက်ကိုကုသပေးနိုင်မဲ့စေဝါနဲ့ခွဲစိတ်ပစ္စည်းကရိယာတွေပါဝင်တယ်လို့နိုင်ငံတကာကြက်ချင်ဒီဖွဲ့ကပြောပါတယ်ခင်ဗျာ
ရုရှားစစ်တပ်ဟာသူ့ရဲ့တပ်ဖွဲ့ဝင်တွေကြားစီကမ်းပိုင်းကိုမြှင့်တင်ဖို့အလွန်ပြင်းထန်တဲ့ပနားမခြေလှမ်းတွေကိုလှုပ်ဆောင်နေကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ယူကရိန်းပေါ်ရုရှားကျူးကျော်မှုဆိုင်ရာထောင်လန်းရေးနေစဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာဒီကနေ့ဖော်ပြထားပါတယ်။လူမှုကွန်ရက် Twitter မှာတင်ထားတဲ့အဲ့ဒီအစီရင်ခံစာထဲမှာရုရှားတပ်မှုတွေဟာမကြသေးမီလတွေအတွင်းစီကံချိုးဖောက်တဲ့တပ်ဖွဲ့ဝင်တွေကိုစတင်ပြီးတော့ပြင်းပြင်းထန်ထန်အပြစ်ပေးအရေးယူနေရမှာအသားကင်ဆက်ကတန်ချောင်းတွေနဲ့ပိတ်ထားတဲ့မြေကျင်းတွေထဲမှာပိတ်လောင်ပြီးတော့အပြစ်ပေးကြောင်းဖော်ပြထားပါတယ်။အပြစ်ပေးခံရတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်ထဲဝင်လာတဲ့စာချုပ်စည်းမျဉ်းတွေကိုချိုးဖောက်သူတွေနဲ့တောက်စားမှုရစ်သူတွေအပါအဝင်ရာဇဝတ်မှုတွေကိုကျူးလွန်သူတွေဖြစ်တယ်လို့ရုရှားကလာတဲ့သတင်းအတော်များများအရသိရကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစီအခံစာကဆိုပါတယ်။ရုရှားစစ်စင်ရေးကိုကဲဘူစီဦးစီချုပ် Valery Gersamov ကို January လမှာခန့်အပ်လိုက်ပြီးတဲ့နောက်မှာအပြစ်ပေးမှုတွေပိုပြီးပြင်းထန်လာတယ်လို့ဆိုပါရယ်စနေနေ့ကတော့ Crimea လောင်စာဆီတိုလောင်ယုံကို Ukraine drone တစ်စီးထိမှန်ခဲ့ပါရယ်ဒါဟာတောက်ကြနေက Ukraine အလယ်ပိုင်းဥမန်ကို Russia ဘက်ကအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်သမ္မတ Volodymyr Zelensky ကအကြမ်းဖက်နိုင်ငံနဲ့စစ်ရာဇဝတ်မှုကျူးလွန်သူအားလုံးကိုပြစ်ဒဏ်ပေးသွားမယ်လို့ကတိပြုခဲ့ပြီးတဲ့နောက်အခုလို Crimea ဘက်ကို Ukraine drone ကြောက်ရောက်ခဲ့တာဖြစ်ပါရဲ့ရှင်
အမျိုးတော်သတင်းတော်များအသင်းရဲ့နှစ်ဆင်ကျင်းပတဲ့ညစာစာပွဲအခမ်းအနားကိုဝါရှင်တန်ဒီစီမှာမနေ့စနေနေ့ညကကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းထပ်ရောက်ခဲ့ပါတယ်။ဒီအခမ်းအနားအတွက်မှာပြည်ပမှာဖန်ဆီးခံထားတဲ့အမေရိကန်သတင်းတော်တွေပြန်လွတ်မြောက်ဖို့အတွက်သူ့အနေနဲ့အပြင်းထန်ကြိုးပမ်းနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်
။ Journalism is not a crime. Evan and Austin should be released immediately.along with every other American held hostage are wrongfully detained abroad.
ရင်းသမားအလုတ်ကရာဇဝတ်မှုမဟုတ်ပါဘူး။ Evan နဲ့ Austin တို့ကိုလည်းပြည်ပမှာဖမ်းခံရတဲ့တခြား American တွေနဲ့အတူအများဆုံးပြန်လွတ်ပေးတင်ပါတယ်။အဲ့လူတွေပြန်လဲလွတ်မြောက်ပြီးအင်ကိုပြန်ရောက်လာဖို့အတွက်ကျွန်တော်အနေနဲ့အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကျွန်တော်ဂတိပေးတယ်လို့သမ္မတဂျိုးဘိုင်ဒန်ကညစာစာပွဲအခမ်းအနားမှာပြောသွားတာပါ။ဒီညစာစာပွဲအခမ်းအနားကို American သမ္မတဂျိုးဘိုင်ဒန်နဲ့အတူသမ္မတဂျိုးဘိုင်ဒန်နဲ့သတင်းတောက်တွေနဲ့အပရိသတ်2600လောက်တိုက်ခဲ့ကြပါတယ်။ပုံမှန်အဖြစ်တော့နှစ်စဉ်ဒီအခမ်းအနားမှာ American အစိုးရပေါ်ဟာသတွေအပြည့်နဲ့ထိုးနှက်တိုက်ခိုက်လေရှိပေမဲ့မနေ့ကတော့သမ္မတဂျိုးဘိုင်ဒန်ကကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေမှာ American သတင်းသမားတွေဖမ်းဆီးခံထားတာကိုဝန်ခံအတိအမှတ်ပြုပြောသွားတဲ့အတွက်အရင်နှစ်တွေကထက်ပိုပြီးတော့လေးလေးနက်နက်ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာရုရှားနိုင်ငံမှာတရှိူလုတ်တယ်ဆိုပြီးဖန်ခံထားတဲ့ Wall Street Journal သတင်းတော့ Evan Gaskovich ရဲ့မိဘတွေနဲ့လည်းဒီညစာစာပွဲမှာတီးတန့်တွေ့ဆုံတာတွေလုတ်ခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ58kilohertz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kilohertz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ယူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်နဲ့နိုင်ငံတကာသံတမန်တွေဟာအာဖဂန်နစ္စတန်နိုင်ငံပြဿနာနဲ့ပတ်သက်ပြီးတော့အဓိကအရေးပါတဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်လာမယ့်တနင်္လာနေ့ကျရင်ကာတာနိုင်ငံဒိုဟာမြို့ကရှိုးဝါနေရာတစ်ခုမှာတွေ့ဆုံကြမှာဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကအာဖဂန်မှာအုပ်ချုပ်နေတဲ့တာလီဘန်အစိုးရအပေါ်မှာဩဇာလွှမ်းမိုးနိုင်မဲ့နိဒာနေကိုရဖို့ပို့ပြီးတော့အပူဓာပြင်းကြိုးပမ်းတဲ့အနေနဲ့အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။တာလီဘန်အစိုးရကမိန်ကလေးတွေကိုကြောင်းသွားရဘူးလို့တားမြစ်လိုက်ပြီးအမျိုးသမီးအများစုကိုလည်းကုလသမဂ္ဂအေဂျင်စီတွေအပါအဝင်တခြားဘယ်မှမှအလုံးမလုံးရဘူးလို့တားမြစ်လိုက်တာကြောင့်အတွင်းမှုချုပ်ဂူထရက်စ်ကိုပို့ပြီးတော့အကြက်ရိုက်စေခဲ့ပါတယ်။ဒီဆွေးနွေးပွဲမှာနိုင်ငံ25နိုင်ငံကနိုင်ငံ25နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်မှာဖြစ်ပြီးတော့တာလီဘန်အစိုးရကတော့ပါဝင်မှာမဟုတ်ဘူးလို့သံတမန်တွေကပြောပါတယ်။ဇူနီဘွဲမတိုင်ခင်မှာတော့အာဖဂန်နိုင်ငံကဘူးမြို့မှာအမျိုးသမီးအုပ်စုတစုကတာလီဘန်အစိုးရကိုနိုင်ငံတကာကဘယ်လိုအတိအမှတ်ပြုမှုကိုမဆိုကန့်ကွက်ဆန့်ကျင်တယ်ဆိုတာပြသတဲ့အနေနဲ့ဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့အနောက်အင်အားကြီးနိုင်ငံတွေကတော့တာလီဘန်အစိုးရတရားဝင်မှုနဲ့ပတ်သက်ပြီးတော့လုံးဝဆွေးနွေးသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာဟာသူ့ရဲ့အမေရိကန်ချစ်ချင်ရေးခီးစဉ်ကိုဒီကနေ့မှစတင်လိုက်ပါပြီ။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စမှာတရုတ်နဲ့တင်းမာမှုတွေတိုးလာနေချိန်အမေရိကန်အစိုးရနဲ့ဆက်ဆံရေးခိုင်မာအားကောင်းစေရေးဖိလစ်ပိုင်ဘက်ကကြိုးပမ်းနေချိန်လည်းဖြစ်ပါတယ်။မနီလာမြို့တော်ကနေအမေရိကန်ပြည်ထောင်စုကိုထွက်ခွာလာပြီးဖြစ်တဲ့သမ္မတမာကော့စ်ရဲ့ခီးစဉ်ဟာ၄ရက်တာကြာမြင့်မှာပါ။တနင်္လာနေ့မှာအင်ဂျီရောမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတမာကော့စ်ဂျူနီယာတို့တွေ့ဆုံကြမှာပါ။သူခီးစဉ်ဟာဖိလစ်ပိုင်နိုင်ငံရဲ့အကျိုးစီးပွားကိုမြင့်တင်ဖို့နဲ့အလွန်အရေးကြီးတဲ့မဟာမိတ်အမေရိကန်နဲ့ဆက်ဆံရေးခိုင်မာစေဖို့ဖြစ်တယ်လို့လည်းသမ္မတမာကော့စ်ကကြေညာခဲ့ပါတယ်။မကြာသေးခင်ကဖိလစ်ပိုင်ကမ်းခြေဆောက်တင်မောနဲ့တိုက်မိလူညီပါဖြစ်ခဲ့တဲ့အငင်းပွားနေတဲ့ပင်လယ်ရေကြောင်းမှာတရုတ်ကမ်းခြေဆောက်တင်မောတွေရဲ့ရန်လိုတဲ့လှုပ်ရှားမှုတွေအန္တရာယ်ရှိတဲ့အပြုအမူတွေကိုရပ်တန့်ဖို့တရုတ်အစိုးရကိုအမေရိကန်ကတောင်းဆိုပြီးတဲ့နောက်အခုလိုဖိလစ်ပိုင်သမ္မတရဲ့အမေရိကန်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမှာဓာတ်ငွေ့ယိုစိမ့်မှုကြောင့်လူ17ယောက်သေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းပဉ္ဂျပ်ပြည်နယ်လူဒီယာနာမြို့ကဂျီယက်စပူရာဆက်မှုဆုံးမှာဓာတ်ငွေ့ယိုစိမ့်မှုဖြစ်ပွားခဲ့တာပါ။အာဏာပိုင်တွေဘက်ကတော့ဘလို့ဓာတ်ငွေ့အမျိုးအစားဖြစ်တယ်ဆိုတာနဲ့ဘယ်ကနေဘလို့ယိုစိမ့်မှုတွေဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးနေတုန်းပဲလို့အမည်မဖော်လိုတဲ့တောင်းမရှိသူတူကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်။ဒီတန်းငွေရုပ်စိမ့်မှုအတွင်းနောက်ထပ်၄ယောက်ကိုလည်းဆေးရုံတင်ထားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့အိန္ဒိယတောင်ဝန်ရှိသူတွေကပြောပါတယ်။လူရေတန်း1400လောက်ရှိတဲ့အိန္ဒိယနိုင်ငံမှာလူသေဆုံးတဲ့အထိဖြစ်တဲ့တန်းငွေရုပ်စိမ့်မှုတွေမကြာခဏဖြစ်လေရှိပြီးတော့အများစုကတော့ဘေးကင်းလုံခြုံမှုဆိုင်ရာစံသတ်မှတ်ချက်တွေအားနေတာနဲ့စစ်ဆေးမှုဘိုင်းတွေမှာအားနေတာတွေကြောင့်ဖြစ်ပါတယ်။ ပြီးခဲ့တဲ့ဩဂတ်လတုန်းကလည်းအိန္ဒိယနိုင်ငံတောင်ပိုင်းကအန်ဒရာပရဒက်ပြည်နယ်ကအဝတ်ထည်စက်ရုံတစ်ခုမှာတန်းငွေယူဆင်းခဲ့တာကြောင့်အမျိုးသမီး112ယောက်ထပ်မင်းစေးုံတင်ခဲ့ရပါတယ်ခင်ဗျာ
The new one ညချမ်းတင်းစီစဉ်ကိုကိုရနိုင်နဲ့အတူပြောပြခဲ့တာပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်မှာပါ ICJ နိုင်ငံတကာတရားရုံးမှာ Rohingya တရားမျှတမှုရနိုင်ရေးဆောင်ရွက်နေချိန်နဲ့တပြိုင်နက်တည်းမှာပဲဒုက္ခသည်စခန်းတွေထဲမှာဒီ6နှစ်လောက်ကြာခိုးလုံနေထိုင်နေရတဲ့ Rohingya တွေအပေါ်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းဘက်ကလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မှုတွေပိုးပြီးလှုပ်ဆောင်ပေးပါလို့တိုက်တွန်းနေကြပါတယ်ဒီ Rohingya အနေနဲ့လည်းဘဝရှည်ရေးအနာဂတ်အတွက်မရေရာမတေချာသေးတဲ့အခြေအနေနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူမတ်ဝေဝေနုကို VOA မြန်မာပိုင်းကမဆုမွန်ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မတ်ဝေဝေနုရှင်အဲ့တော့နိုင်ငံတကာတရားရုံးမှာအခုဆိုရင် Rohingya ဒုက္ခသည်တွေတရားမျှတမှုရရေးကိုပေါ့နော်။နိုင်ငံတကာအပါအဝင်ဒီအကုန်လုံးကဝိုင်းပြီးတော့မှစောင့်ရနေကြတယ်။ဒါပေမဲ့တပြိုင်နက်တည်းမှာပဲဘင်္ဂလားဒေ့ရှ်မှာခိုးလုံနေထိုင်တဲ့ Rohingya ဒုက္ခသည်တွေအတွက်ပေါ့နော်။နေရပြန်ရေးဆိုတာလည်းမကြီးရအောင်အခုချိန်မှာစစ်ကောင်စီဘက်ကတထောင်လောက်ကနေစပြီးတော့ပြန်မှုစီစဉ်နေပေမဲ့လည်းဘလို့မှမဖြစ်နိုင်သေးတဲ့အနေအထားပေါ့အဲ့တော့လက်ရှိတို့ကဒုက္ခသည်စခန်းနေတယ်မှာလည်းအချမ်းဖက်အဖွဲ့တချို့ရဲ့လုံခြံတပ်ဖြတ်ခံရတာနောက်ပြီးပေါ့ကိုတို့ထွက်ပြေးတဲ့အခါမှာလည်းလမ်းမှာအသက်အန္တရာယ်ကြုံရလောက်တဲ့အထိဖြစ်နေတာကမ့်ထဲမှာလည်းစားဝတ်နေရေးပါဝင်ရေရှည်ဘဝရည်တည်နေထိုင်ရေးအတွက်တို့အခုဆိုရင်၅နှစ်ကျော်၆နှစ်ထဲဝင်လာပြီပေါ့ဆိုတော့ဒီလိုဘဝအမကန်ချက်တွေမရေမရာရှိနေတဲ့အခြေအနေအနေအထားပေါ်မှာမဟုတ်ဝေနုအနေနဲ့ပေါ့နော်တို့တွေရဲ့ဒီကံထဲမှာနေနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေါ့နော်မဝေနုဘာများပြောချင်တာရှိပါလဲသူတို့အတွက်ဘာများဒီထက်ပိုပြီးတော့မှစောင့်ရက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရရှိမလဲရှင
်ဟုတ်ပါတယ်သူကလေဒုက္ခသည်တွေကဒီလိုမျိုး2019မှာအများစုထုတ်ခွာခဲ့ရတာဖြစ်တယ်ပေါ့နော်ရခိုင်ပြည်ကနေပြီးရောစစ်တပ်ကသူတို့ရဲ့ရွာတွေကိုမိရှို့ပြီးရဲ့နောက်ပိုင်းမှာဒါပေမဲ့အဲ့ဒီအရင်ကဒုက္ခတွေလည်းဒီဝင်းဂါဒေ့ရှ်ကမ်ပဏီထဲမှာရှိနေတဲ့2016တုန်းကလူ8000ကနေ3000လောက်နေပါထွက်ခဲ့ရတဲ့လူတွေလည်းရှိသလိုဟို2012တုန်းကထွက်သွားတဲ့လူလည်းအနည်းချင်းရှိပြီးတော့1990တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေနဲ့1988တုန်းကကျန်နေခဲ့တဲ့ဒုက္ခတွေတွေလည်းရှိရဲဆိုတော့စုစုပေါင်းလူတန်းကျော်နေပါအမှဟိုနှောင့်ပိတ်မိနေတာပေါ့နော်ဆိုတဲ့ဟာမျိုးဖြစ်တဲ့အခါကျတော့အခုဘင်္ဂလားဒေ့ရှ်အစိုးရကလည်းနှစ်တည်ကြာလာတဲ့အခါကျတော့သူတို့ကလည်းဒီဒုက္ခတွေကိုသူကသိပ်ပြီးတော့မကြည်ဖြူတော့ဘူးပေါ့နော်သူကောင်းကောင်းအမဆက်ဆံတော့တဲ့ဟာမျိုးဖြစ်လာတယ်ဖြစ်တဲ့အခါကျတော့ဒီဒုက္ခတွေစခန်းတွေမှာလူတွေကအမတန်မှဒုက္ခဆင်းရဲရောက်နေကြတယ်အခုဒီဟိုစားပလတ်စတစ်တာဘူလင်းတွေနဲ့လေသူတို့နေရတဲ့အိမ်တွေဆယ်ပေပက်လေအိမ်လေးတွေပေါ့နော်ဒီအဲ့ဒီအိမ်လေးတွေတည်းမှာဆိုလို့ရှိရင်နေနေတာနှစ်ပေါင်းများစွာကြာပြီးတော့အခုကန့်သက်မှုတွေရှိလာတဲ့အခါကျတော့သူတို့သွားလာခွင့်နေလောက်ကန်စားတောက်ခွင့်နေပို့ပြော့မှအခြေအနေဆိုးလာတဲ့အခါကျတော့ဒီတဲလေးတွေတည်းမှာလေပလတ်စတစ်တဲလေးတွေတည်းမှာတနေကုန်တနေကအဲ့လိုမျိုးနေနေရတဲ့ဟာမျိုးပေါ့နော်နေပူမိုးရွာရင်မိုးရွာရင်ရေတွေတက်နေပူရင်ပူပြီးတော့ထဲထဲမှာဟိုပေါင်းအိုးလိုမျိုးလှုပ်ထားတဲ့လိုမျိုးဖြစ်ပြီးတော့တော်တော်ဒုက္ခဒုက္ခရောက်ကြတယ်တော်တော်ဆင်းဆင်းရဲရဲဒုက္ခရောက်ကြတယ်ပေါ့နော်ဆိုတော့လူတွေကရတဲ့အနီးလန်းတွေရှာပြီးတော့ထွက်ပြေးဖို့ကြိုးစားတာပေါ့နော်ဒီမလေးရှားကိုဟိုသွားတာပဲဖြစ်ဖြစ်ခုနလေးလေငယ်လေးတွေကိုသူတို့ငှားပြီးတော့မလေးရှားဘက်ကိုထွက်ဖို့ကြိုးစားတာပဲပြည့်အဲ့မှာလဲအမပြောသူလိုပဲသူတို့ဟိုလူကုန်ကူးတဲ့လူတွေကနေပြီးတော့မှာဒီအမျိုးမျိုးနှိမ့်ဆက်ညှဉ်းပန်းတာငွေညှစ်တာတွေနောက်ပြီးတော့ကြမ်းဖက်မှုတွေခံရတာတွေလိမ်မိုင်းဆိုင်ရာကြမ်းဖက်မှုခံရတာတွေတက်ဖြတ်ခံရတာတွေကနေမှာတက်ဆင်အဲပင်လယ်တွေထဲမှာဆိုလို့ရှိရင်လေရဲ့ဆက်တွေပြက်ပြီးတော့မှာပင်လယ်တွေမှာမျောလာပေါင်းများစွာမျောပြီးတော့ဒေသွားတဲ့လူတွေအဲ့လိုမျိုးတော်တော်ကိုကျမတို့ဒုက္ခဆင်းရဲတွေခံနေကြရတာဖြစ်ပါတယ်ဆိုတော့ကျမတို့ဘာလုပ်နိုင်လဲဆိုတော့ကျမတို့ကဟိုကျမတို့ပြည်သူတွေတာမှန်ပြည်သူတွေအနေနဲ့ကတော့ဒါအနည်းဆုံးတော့ကျမတို့က နိုင်ငံရေးရဖြည့်ရှင်းမှုတွေဒါတရားရေးရဖြည့်ရှင်းမှုတွေဖြစ်မလာသေးတဲ့ကာလမှာကျမတို့လူသားချင်းစာနာတဲ့စိတ်နဲ့ဒီကိစ္စတွေကိုကျမတို့လေ့လာပြီးတော့မှလေအများသိအောင်လုပ်ပေးပြီးတော့ဒီလူတွေရဲ့လက်ရှိခံစားနေရတဲ့ဝေဒနာတွေကိုနည်းနည်းညော့သွားအောင်လုပ်ပေးလို့ရတဲ့ဟာမျိုးတွေရှိရပါတော့အဓိက awareness လေး reason တွေများများလုပ်ဖို့လိုတယ်လို့ကျမမြင်တယ
်ဟုတ်အဓိကကတော့အခုလက်ရှိကတော့ဒီခေလုံမှုအတွက်ကိုဒီလက်ခံပေးထားတဲ့ Bangladesh အစိုးရအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းဘက်ကလည်းလူသားချင်းစာနာမှုကူညီတွေပေးတယ်။ဒါပေမဲ့အခုအချိန်မှာဒီသူတို့အတွက်ရိတ်ခါဖြတ်တောက်မှုတွေလည်းရှိနေတယ်ပေါ့နော်။ဆိုတော့သူတို့ကအထဲထဲမှာကမ်းထဲမှာလည်းနေနေရတဲ့ဘဝကအနာကက်မရှိဘူး။အပြင်ကိုထွက်သွားတဲ့ခါမှာလည်းကမ်းမမြင်လမ်းမမြင်ဖြစ်နေတယ်။ဆိုတော့သူတို့အတွက်ကိုဘာများတိထက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်တာလုပ်ပေးနိုင်တာမျိုးရှိမလဲ။ဘဝဝင်လူအဲ့ဒီလက်ရှိဖြစ်နေတဲ့အနေအထားပေါ်မှာရောဘယ်လိုသုံးသပ်မိပါလဲရှင့်။
အခုကျမတို့တွေလည်းပြောဟိုတိုက်တွန်းနေတာကဒီဘင်္ဂလားဒေ့ရှ်အစိုးရနေကနေပြီးတော့မှခမ်းနဲမှာအာဒီပိုင်းဒီဒုက္ခတွေတွေရဲ့ဘဝလူနေမှုအခြေအနေခြောက်နေအောင်လုပ်ပေးဖို့ပေါ့နော်နောက်ဒီပိုင်းကတော့သူတို့လုံခြုံမှုတွေမရှိဘူးတပ်ဖြတ်မှုတွေဖြစ်နေရဲ့ပေါ့နော်ဒီလိုမျိုးရာဇဝတ်ကိုင်းတွေအများကြီးဖြစ်လာတဲ့ဓာတ်မျိုးတွေကိုကျမတို့ထန်သူတို့အေးအေးယူပေးဆောင်ရွက်ပေးဖို့စသဖြင့်အဲ့အရာတွေကိုကျမတို့တိုက်တွန်းနေတာပေါ့နော်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကလည်းသူတို့ကဟုတ်ဘူးသူတို့အရန်ကြာနေပြီသူတို့ဒီမှာမထားနိုင်တော့ပုံစံမျိုးနဲ့စစ်တပ်နဲ့စကားပြောပြီးတော့ဒီဘက်ကိုပို့ဖို့ကြိုးစားတယ်ဒီဘက်ကိုပို့ဖို့ကြိုးစားလဲဒီဘက်မှာကစစ်တပ်ကသူ့ရဲ့ဒီလူမျိုးတို့တပြည့်မှုမူဝါဒတွေကိုကျမတို့ဟိုပပျောက်မှုမရှိသေးဘူးရခိုင်မှာရှိနေတဲ့လူတွေတော့မှအခုချိန်ထိနှိမ့်ပေါင်းစုံနဲ့ညှဉ်းပန်းနှိပ်စက်နေရဆိုတော့ဟိုဘက်ကလူတွေကလာဖို့အဆင်မပြေသေးဘူးအဲ့တော့နိုင်ငံတကာကနေပြီးတော့ကာကွယ်ပေးရမယ့်အကြောင်းဝင်ဖြစ်တဲ့အတွက်ကြောင့်ဟိုလိုသူတို့ကိုဒါဖိအားပေးဖို့လိုတယ်ပေါ့နော်ကုလသမဂ္ဂဆိုလဲကုလသမဂ္ဂအလျောက်တခြားဒိုနာဒီဒုက္ခသည်တွေအတွက်ကိုဒီစားဖို့တောက်ဖို့ဒီအဲကဲဆေးရေးဆိုင်ရာအလူငွေတွေပေးနေတဲ့အစိုးရတွေကိုကျမတို့ဒီကိစ္စတွေကိုတည်တည်ချဲ့ချာဆွေးနွေးပြီးတော့ဖိအားပေးမှုတွေလှုပ်ဆောင်ဖို့လိုတယ်လို့ထင်ပါတယ်
။ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါအဲ့တော့ဒီရိုဟင်ဂျာညီကိုမောင်နှမတွေပေါ့နော်ဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ဘင်္ဂလားဒေ့ဘက်ကလူတွေကောဒီရခိုင်မြောက်ပိုင်းမှာကြံငယ်သေးတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအတွက်ကိုရောမဝဝေနုအနေနဲ့ဒီအခုလက်ရှိသူတို့အတွက်လည်းတရားမျှတမှုရအောင်လည်းလုပ်နေတယ်ရေရှည်ဘွားတွေအတွက်လည်းခုနပြောတဲ့အကြံပေးချက်တွေလည်းအများကြီးရှိတော့သူတို့ကိုမဝေနုအနေနဲ့ဗာများသတင်းစကားပါချင်တာရှိပါလဲရှင့်
အဲ့တော့ဒုက္ခတွေဖြစ်လာပြီဆိုကိုယ်နိုင်ငံကနေပြီးဆွန့်ခွာရတယ်ကိုယ်နိုင်ငံထဲမှာလည်းဖိနှိပ်မှုခံရတယ်ကိုယ်နိုင်ငံကနေဆွန့်ခွာရတယ်ဟွာရဲဆိုကြတဲ့ဟွာဒုက္ခတွေဖြစ်လာပြီဆိုကြတဲ့ဒုက္ခတွေရောရှိရမှာပဲဆိုတော့အဲ့ဒီဒုက္ခတွေကိုကျွန်တော်တို့ဘယ်လောက်ထိကြံ့ကြံ့ခံပြီးတော့ကြံ့ကြံ့ခံပြီးတော့မှကြော်လွှားနိုင်တယ်လဲဆိုတဲ့အပေါ်မှာပဲကျွန်တော်တို့ကဘယ်သူတွေဖြစ်လာမလဲဒုက္ခတွေဘဝကြော်လွန်တဲ့အခါမှာကိုရီးယားဘယ်သူတွေဖြစ်လာမလဲဆိုတဲ့ဟာအဆုံးဖြတ်ပေးသွားမှာဖြစ်တဲ့ဒါတခြားလူတွေနဲ့ကျွန်တော်တို့တန်းတူဒီကမ္ဘာလုံးမှာရှိနေတဲ့လူတွေနဲ့တူညီတဲ့ဂုဏ်သိက္ခာရှိတဲ့လူဖြစ်တယ်လွတ်လပ်တဲ့လူဖြစ်တယ်အဲ့လွတ်လပ်တဲ့လွတ်လပ်မှုဆိုရယ် mindset ကိုကျွန်တော်တို့ exercise လုပ်ပြီးတော့ကိုယ့်ကိုယ်ကိုပို့ပြီးတော့မှကြီးထွားအောင်ပို့ပြီးတော့မှဖွံ့ဖြိုးအောင်ကြိုးစားပါလို့ပဲကျွန်မဒုက္ခတဲ့ညီကိုမောင်နှမတွေအကုန်လုံးကိုကျွန်မကတိုက်တွန်းချင်တယ်အဲ့ဒါမှသာလေကိုယ်မှရှိရဲ့ကိုယ့်ရဲ့မိသားစုကိုကကြီးရှုနိုင်မယ်အမေအဖေဖိုးကဟုတ်လားလူကြီးကိုကြီးရှုနိုင်မယ်နောက်ကိုယ်တက်လာတဲ့နောက်ထပ်သားသမီးတွေကိုကပြန်လဲပြီးတော့မှဒီလိုမျိုးလွတ်လပ်တဲ့ mindset ဖြစ်အောင်သင်ယူပေးနိုင်ပြီးတော့တစ်ချိန်မှာဒုက္ခတွေမဟုတ်တော့တဲ့အခါမှာဂုဏ်သိက္ခာရှိတဲ့ဘဝတစ်ခုကိုတည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဟုတ်ဝင်လို့အခုလိုမျိုးဖြစ်ပေးတဲ့အတွက်ကျေးဇူးအများကြီးကျေးမာတယ်ရှင
့်ဟုတ်ကဲ့ပါကျေးဇူးပ
ါဒါကတော့မဆုမွန်ကနေပြီးတော့ Skype ကနေဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ The Elders ကပ္ပအထင်ကရခေါင်းဆောင်ကြီးများအဖွဲ့ဒုဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းဟာပြီးခဲ့တဲ့သတင်းပတ်အစောပိုင်းကကြိုတင်ကြေညာခြင်းမရှိဘဲနဲ့မြန်မာနိုင်ငံကိုရုတ်တရက်သွားရောက်ခဲ့ပါတယ်။ခီးစဉ်တွင်မှစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့မစ္စတာဘန်ကီမွန်းသတင်းထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ကြိုးပမ်းတဲ့အနေနဲ့စစ်ကောင်စီရဲ့ဖိတ်ခေါ်မှုကြောင့်သွားရောက်ခဲ့တယ်လို့ဖော်ပြထားပါတယ်မစ္စတာဘန်ကီမွန်းရဲ့ခီးစဉ်နဲ့ပတ်သက်လို့2018ခုနှစ်ကနေ2019ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်အဖွဲ့ဝင်ဖြစ်ခဲ့တဲ့ခရစ်စီဒူဒီရဲ့အမြင်သဘောထားကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
Thank you, Mr. Sidodi, for you know, giving your time and accepting our request to the interview.
Thank you. It's very nice to be talking to you.
What is your initial reaction to Ban Ki-moon?
ကုလသမဂ္ဂတွင်ရေးမှုချုပ်ဟောင်းဘန်ကီမွန်ဒီရုတ်တရက်မြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ Mr. Sirodi ရဲ့အမြင်ကိုအရင်ဆုံးသိချင်ပါတယ်ရှင
်။ Well, it was a surprise. It's been known for a while that Ban Ki-moon on behalf of the elders of the organization of which he is deputy chief.
Ban Ki-moon ဟာသူဒုက္ခအဖြစ်တာဝန်ယူထားတဲ့ The Elders ကဘာအထင်ကြီးရကောင်းဆောင်ကြီးများအဖွဲ့ကိုစားမြန်မာနိုင်ငံကိုသွားဖို့စိတ်အားထက်သန်နေတာကြားပါပြီ။ဒါပေမဲ့သူခီးစဉ်ကိုတပ်မတော်ကလက်ခံမဲ့အရေးယောင်တော့မပြသခဲ့ပါဘူး။အခုလိုရုတ်တရက်ခီးစဉ်ဖြစ်ကြတာကိုအံ့ဩမိပါတယ်။ကနဦးတို့မြန်ချက်ဆိုရင်တော့ခီးစဉ်ရလဒ်ကိုကျွန်တော်တို့စောင့်ကြည့်နေပါတယ်။ဘန်ကီမွန်းရဲ့ခီးစဉ်ဟာထိုက်တန်မှုရှိလားမရှိဘူးလားဆိုတာဒီချိန်မှာပြောဖို့အလွန်ခက်ခဲပါတယ်။ကျွန်တော်တို့အသေးချာမသိရသေးလို့လည်းဖြစ်ပါတယ်။ Mr. Ban Ki-moon ဒါမှမဟုတ်သူကိုစား The Elders အဖွဲ့ကခီးစဉ်နဲ့ပတ်သက်လို့တဲ့ရင်ထုတ်ပြန်ခဲ့ပါလေအဲ့ဒီထုတ်ပြန်ချက်ထဲမှာဘန်ကီမွန်းကသူဘာပြောခဲ့တယ်လဲဆိုတာဖော်ပြထားပေမဲ့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကဘန်ကီမွန်းကိုဘာတွေပြန်ပြောခဲ့တယ်လဲဆိုတာဤသားထားတာမတွေ့ရပါဘူးဒါကြောင့်ဘန်ကီမွန်းခီးစဉ်အောင်မြင်မှုရှိမရှိမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဆိုတော့သူခီးစဉ်အဓိကရည်ရွယ်ချက်အကောင့်ထယ်ပေါ်နိုင်မလားဆိုတာကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ
် What do you think the general
မှာအကြမ်းဖက်မှုတွေကပိုပြီးတော့ဆိုးရွားလာနေတဲ့အချိန်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနေပြီးတော့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကိုမြန်မာနိုင်ငံကိုဘာကြောင့်ဖိတ်ခေါ်တယ်လို့မြင်နေရှင
် There are a couple of possible explanations but in the end we don't know the possible explanations are that
ဖြစ်နိုင်တဲ့အချက်နှစ်ချက်ရှိပါတယ်ဒါပေမဲ့တကယ်တမ်းဘာဖြစ်မလဲဆိုတာကျွန်တော်တို့သိမှာမဟုတ်ပါဘူးဖြစ်နိုင်ခြေရှိတဲ့အချက်တစ်ချက်ကတမတော်ကာကူဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အထူးကြံစည်မှုပို့ပို့များလာပြီးတော့နိုင်ငံတကာအတိုင်းအဝန်းနဲ့ထိတွေ့ဆက်ဆံဖို့လိုလားကြောင်းပြသဖို့ကြိုးပမ်းချက်တရက်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုရိုင်းအဖွဲ့ဝင်ဖြစ်နေတဲ့အာဆီယံဒေသတွင်းအဖွဲ့ကိုရောတခြားဘယ်သူနဲ့မှထိတွေ့ဆက်ဆံလို့တဲ့ဆန္ဒကိုစစ်ကောင်စီကမပြသခဲ့ပါဘူး။နောက်တစ်ချက်ကလူမျိုးတုံးတပ်ဖြတ်မှုစွဲချက်နဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးမှာမေလ24ရက်နေ့မှာစစ်ကောင်စီကမဖြစ်မနေအစင်ခံစာတင်ပြရမယ့်ကိစ္စနဲ့ပတ်သက်မှုတချို့ရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်။စစ်ကောင်စီကအစင်ခံစာတင်ပြရမယ့်အချိန်ကိုနောက်နှစ်အထိရွှေ့ဆိုင်းဖို့ကြိုးစားခဲ့ပေမဲ့ ICJ နိုင်ငံကတရားဝန်ကလက်မခံဘဲနဲ့လာမယ့်မေလ24ရက်နေ့ကိုနောက်ဆုံးထားအစင်ခံစာကိုတင်သွင်းရမယ်လို့အမိန့်ချမှတ်ထားပါတယ်။ဒါကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစင်ခံစာမှာအပြည့်အဝဆောင်တဲ့တခုခုကိုထည့်သွင်းဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒါတွေအားလုံးကထင်ကြီးတွေပါ။တကယ်တမ်းဘာကြောင့်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှန်ဘက်မှာဘယ်လိုအကြောင်းပြချက်တွေပဲရှိရှိဘန်ကီမွန်ခီးစင်ဟာအကျိုးရှိလားမရှိဘူးလားဆိုတာရလတ်ထွက်လာမယ့်အပေါ်ပဲမူတည်ပြီးတော့ဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒီခီးစင်ရဲ့ရလတ်ဖြစ်တင်တာကတော့အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့ဆိုတဲ့ဘန်ကီမွန်ရဲ့တောင်းဆိုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှန်အနေနဲ့အပြုသဘောနဲ့တုံ့ပြန်ဖို့လိုပါတယ်
။ So right now the Myanmar hunter
မြန်မာနိုင်ငံမှာကစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အာရုံစိုက်နေတယ်။တစ်ဖက်မှာလည်းဒီ NUG အမျိုးသားညီညွတ်ရေးအစိုးရလိုဆရာနာတိမ့်မှုကိုခုခံတော်လှန်နေတဲ့အဖွဲ့တွေကလည်းရွေးကောက်ပွဲကိုတရားမဝင်ဘူးလို့သတ်မှတ်ထားပါတယ်။အဲဒီတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေအရဆိုရင်အားလုံးလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်နိုင်ခြေအပေါ်မှာ Mr. Sirodi ဘယ်လိုမြင်ပါလဲရှင
်။ Legitimate elections under the junta are absolutely impossible.There are no conceivable
စစ်ကောင်စီလက်ထက်မှာတရားဝင်ရွေးကောက်ပွဲဆိုတာလုံးဝမရှိပါဘူးစစ်ကောင်စီလက်ထက်မှာလွတ်လပ်တရားမျှတပြီးတော့အများလက်ခံနိုင်တဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိပါဘူးဒါကအတော်လေးကိုရှင်းပါတယ်ဒါကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတာကိုစစ်ကောင်စီဘက်ကရက်ဆိုင်ထားခဲ့ပါတယ်အရင်ကဒီနှစ်အောက်တိုဘာလမှာရွေးကောက်ပွဲကျင်းပဖို့ပြောခဲ့ပါတယ်နောက်တော့ဖေဖော်ဝါရီလမှာအရေးပေါ်အခြေအနေကြေညာခဲ့တဲ့အတွက်နိုင်ငံတော်ရေးပေါ်အခြေအနေမှာရွေးကောက်ပွဲကိုကျင်းပလို့မဖြစ်နိုင်တော့ပါဘူးအဲ့လိုအရေးပေါ်အခြေအနေတက်တန်းတိုးတဲ့အချိန်တုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်းကွန်းပြောခဲ့တာရှိပါတယ်စစ်ကောင်စီဟာတိုင်းပြည်ရဲ့ထက်ဝက်အောက်လောက်ကိုပဲထိန်းချုပ်ထားနိုင်တဲ့အတွက်နိုင်ငံတော်ကြော်မှာရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ခံခဲ့ပါတယ်ဒါကြောင့်လက်ရှိအခြေအနေအရရွေးကောက်ပွဲကျင်းပဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးစစ်တပ်ကရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေအတိုင်းအတာတစ်ခုထိဆက်လုပ်နေပေမဲ့ဒီနှစ်တွင်းမှာရွေးကောက်ပွဲကျင်းပဖို့ဆိုတဲ့အခြေအနေဖြစ်လာမယ်လို့တော့ကျွန်တော်မမြင်ပါဘူးနောက်လာမယ့်နှစ်မှာစစ်တပ်ကရွေးကောက်ပွဲကျင်းပဖို့ဆက်ပြီးကြိုးပမ်းသွားမှာဖြစ်ပေမဲ့လွတ်လပ်တရားမျှတပြီးတော့နိုင်ငံတကာကလက်ခံမဲ့ရွေးကောက်ပွဲဆိုတာကတော့ဖြစ်လာဖို့မရှိပါဘူ
း We have the ASEAN's 5-point consensus and then UN Security Council
မြန်မာနိုင်ငံမှာကဒီဆရာနာတိမ်မှုကိုရပ်တန့်ဖို့အာဆီယံဘုံသဘောတူညီချက်၅ရက်နဲ့တခါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေရှိပါတယ်။ဒါပေမဲ့လည်းဒီအချက်တွေကိုစစ်ကောင်စီကနေပြီးတော့လိုက်နာအကောင့်ထဲပေါ်တာမတွေ့ရပါဘူး။နောက်ပြီးတော့ဒီ Mr. Sirodiro အဖွဲ့ဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသက်ရေးစစ်ကောင်စီပေါ်ကိုဒီထိရောက်တဲ့ဖိအားပေးမှုတွေလှုပ်ဆောင်မှုပေါ့နော်တောင်းဆိုထားတာလည်းတွေ့ရပါတယ်စစ်ကောင်စီကဒီအရက်သားတွေပေါ်ပြစ်မှတ်ထားပြီးတော့လေကြောင်းကနေအင်အားသုံးတိုက်ခိုက်တာတွေကိုတားဆီးဖို့အတွက် NUG ကတော့ပေါ့နော်သူတို့ကဒီလေရင်ပြစ်လက်နက်တွေနောက်အချက်ပေးစနစ်တွေကိုပံ့ပိုးပေးဖို့ဆိုပြီးတော့လည်းနိုင်ငံတကာကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကပံ့ပိုးပေးနိုင်မယ်လို့ထင်ပါလားရှင်
The international community has been very slow to provide support for the democratic movement in Myanmar beyond rhetoric, beyond words.
နိုင်ငံတကာတိုက်ဝန်းအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးလှုပ်ရှားမှုအတွက်ပံ့ပိုးကူညီဖို့အလွန်နှေးကွေးနေပုံကိုနှိုင်းယှဉ်ပြောစရာစကားဝေါ်ဝါဒတောင်မရှိတော့ပါဘူး။အခြေအနေကတကယ့်ကိုကြေကွဲဝယ်ကောင်းပါတယ်။ NUG အနေနဲ့ခုခံတော်လှန်ရေးအတွက်လက်နက်တွေကိုတောင်းဆိုထားပါတယ်။အခုချိန်မှာဒီတောင်းဆိုချက်နဲ့ပတ်သက်လို့အခြားနိုင်ငံတွေကတုံ့ပြန်လာမဲ့အလားအလာကျွန်တော်မတွေ့ရသေးပါဘူးဒါပေမဲ့နိုင်ငံတကာစနစ်အရလက်နက်တွေထောက်ပံ့စရာမလိုဘဲနဲ့အခြားလုပ်ပေးနိုင်စရာတွေအများကြီးရှိပါတယ်ကုလသမဂ္ဂကိုယ်တိုင်ရောအာဆီယံကိုယ်တိုင်ပါမြန်မာနိုင်ငံရဲ့အခြေအနေကိုဖြေရှင်းဖို့သူတို့ရဲ့ဂရုကုတွေကိုအထင်အရှားပြက်ကွက်နေကြတာပါဟုတ်ပါတယ်အာဆီယံဘုံသဘောတူညီချက်အချက်၅ချက်ရှိတယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှမြန်မာအရေးဆုံးဖြတ်ချက်ချနိုင်ခဲ့တာလည်းရှိပါတယ်ဒါရီဟာအဖွဲ့နှစ်ခုလုံးရဲ့အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေပါ။ဒါပေမဲ့ဒီအဖွဲ့နှစ်ခုလုံးကသူတို့ချမှတ်ထားတဲ့အချက်တွေကိုကောင်းတယ်ဖော်ဖို့ပြက်ကွက်ခဲ့ပါလေ။အာဆီယံနဲ့ကုလသမဂ္ဂဟာမြန်မာအရေးမှာထိရောက်မှုမရှိဘူးဆိုတာကိုပြနေတဲ့အချက်ကစိုးရင်ဖို့ကောင်းပါလေ။နိုင်ငံတကာအဖွဲ့အစည်းနှစ်ခုရဲ့ဂုဏ်သိက္ခာဟာမြန်မာနိုင်ငံနဲ့ဆက်ဆက်နေတာပါ။လက်နက်တွေပံ့ပိုးစရာမလိုဘဲနဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေလုပ်ပေးနိုင်တာတွေအများကြီးရှိနေပေမဲ့ဒီနေ့အချိန်ထိကုလသမဂ္ဂအာဆီယံနဲ့အခြားနိုင်ငံတွေဟာဒါတွေလုတ်ဖို့ပြင်ဆင်ထားတာမရှိပါဘူး
။ Thank you so much Chris for giving your time and being with us. Yeah.
Thank you and thank you for the opportunity of expressing these views.
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါ။တနင်္ဂနွေညချမ်း View မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါ။ဒီမြန်မာအရေးကိုဝိုင်းဝန်းဖြည့်ရှင်းပေးဖို့ဒီကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်ရဲ့ရုတ်တရက်လာရောက်ခဲ့တဲ့ဒီခီးစဉ်အပါအဝင်အခြားဒေသရင်းနိုင်ငံတွေကလည်းဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေကြတာတွေနဲ့ပတ်သက်လို့ဒီတစ်ပတ်သုံးသပ်ဆွေးနွေးထားပါတယ်။ဆောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာရေးဥဆောင်ဖြည့်ရှင်ဖို့အာဆီယံအတွက်အချိန်နည်းနေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကုလအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာကြိုတင်ကြေညာထားခြင်းမရှိဘဲ AB23 ရင်းနေကနေပြည်တော်ကိုရောက်ရှိလာတယ်လို့သတင်းတွေမှာတွေ့ရပါတယ်မစ္စတာဘန်ကီမွန်ဟာ The Elders ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအနေနဲ့လာရောက်ခဲ့တာဖြစ်ပြီးစစ်ကောင်စီဥက္ကဋ္ဌစစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးနိုင်ငံကြားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တဲ့အပြင်တမရဟောင်းဦးသိန်းစိန်နဲ့လည်းတွေ့ဆုံခဲ့ကြောင်းသိရပါတယ်။မစ္စတာဘန်ကီမွန်ဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့တွေ့ဆုံခွင့်မရခဲ့ဘူးလို့သတင်းတွေကဆိုပါတယ်။ AB21 ရဲ့နေ့ကလည်းထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်နဲ့နိုင်ငံကြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်ဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့တာတွေ့ရပါတယ်။ထိုင်းနိုင်ငံဟာမြန်မာအရေး track 1.5 dialogue ဆွေးနွေးပွဲတစ်ခုကိုဘန်ကောက်မှာမတ်လအတွင်းကဥဆောင်ပြုလုပ်ခဲ့တာတွေ့ရပါတယ် track 1.5 dialogue ဆိုတာကတော့ တန်တမာအသုံးနှုန်းတစ်ခုဖြစ်ပြီးအစိုးရကူစားပြုသူတွေရောအစိုးရကူစားပြုမဟုတ်သူတွေပါအတူတကွပါဝင်ကြတဲ့ဆွေးနွေးပွဲမျိုးဖြစ်ပါတယ်မြမအရေးဒုတိယအကြိမ် Track 1.5 Dialogue ဆွေးနွေးပွဲကိုတော့ AB 25ရက်နေ့ကနေ28ရက်နေ့အထိအိန္ဒိယနိုင်ငံနယူးဒေလီမြို့မှာထပ်မံပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲတွေကိုမြမအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယတရုတ်ထိုင်းလာအိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဂျပန်အင်ဒိုနီးရှားဗီယက်နမ်နဲ့မြမအရေးကျွမ်းကျင်သူတွေပညာရှင်တွေတက်ရောက်ခဲ့ကြတယ်လို့သိရပါတယ်
။ဒိုင်ကီမိုးရဲ့မြန်မာနိုင်ငံခီးစဉ်နောက်မြမအရေး Track 1.1 ဆွေးနွေးပွဲတွေဟာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေအများဆုံးရပ်ဆိုင်းရေးငြိမ်းချမ်းရေးနဲ့ပြည်ပခါတွေကိုတွဲဆုံဆွေးနွေးရေးအပြည့်ရှာရေးစီကိုဦးတည်ကြိုးပမ်းနေကြတာပါ။အလားတူပါပဲ။အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားကလည်းမြန်မာအရေးကိုချဉ်းကပ်မှု၃ဆင့်နဲ့လှုံ့ဆော်မယ်လို့ထုတ်ဖော်ကြေညာလာတဲ့အကြောင်းမြန်မာနောက်သတင်းဌာနရဲ့မတ်လ22ရက်နေ့ကဖော်ပြတဲ့အတန်တိတ်တန်တမန်ရေးနဲ့အာဆီယံရဲ့လမ်းဆုံနေသောမြန်မာအရေးဆောင်မှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီအဆင့်၃ဆင့်ကတော့အားလုံးပါဝင်တဲ့နိုင်ငံအဆင့်တွဲဆုံဆွေးနွေးပွဲ Inclusive National Dialogue ဖြစ်မြောက်ရေးအတွက်ပံ့ပိုးကူညီနိုင်ဖို့သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံမှုပြုလုပ်ပါမယ်။အလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးအတွက်အထောက်အကူပြုတဲ့အခြေအနေနှစ်ရပ်ကိုတိစောက်သွားပါမယ်။မြန်မာအရေးစိုးရိမ်မှုရှိတဲ့အိန္ဒိယနိုင်ငံတွေ၊ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တခြားနိုင်ငံများရဲ့အကူအညီများနဲ့အာဆီယံရဲ့ကြိုးပမ်းမှုတို့ကိုပေါင်းစပ်သွားမယ်လို့ဖော်ပြထားတာတွေ့ရပါတယ်
။အတန်တိတ်တန်တမန်ဆက်ဆံရေး၊ကွတ်ရဲ့ဒီပလိုမေစီကိုကျင့်သုံးပြီးမြန်မာအရေးဖြည့်ရှင်းဖို့ကြိုးစားနေတဲ့အင်ဒိုနီးရှားဟာသက်ဆိုင်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံသွားမယ်လို့တရားဝင်ပြောကြားထားပါတယ်။ဒါ့ပေမဲ့ NUG, CRPH, NUCC, တိုင်းသားလက်နက်ကိုင်အင်အားစု EAO တွေနဲ့ဘယ်ဆင့်ဘယ်တိုင်းတာထိဆက်သွယ်ဆောင်ရွက်နေတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ရှုတ်ဝဲထားတာတွေ့ရပါတယ်။ကုလသမဂ္ဂ၊ American, ဥရောပသမဂ္ဂ၊တရုတ်အပါအဝင်နိုင်ငံတကာကလည်းမြန်မာရေးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုထောက်ခံကြပြီးမြန်မာအရေးဖြည့်ရှင်းဖို့အာဆီယံကိုရှေ့တန်းတင်ထားတာတွေ့ရပါတယ်။ဒါ့ပေမဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်တွေကိုနှစ်နှစ်ကျော်ကြာတဲ့အထိတိုးတက်အောင်ထိရောက်အောင်ဆောင်ရွက်နိုင်ခဲ့တာမတွေ့ရပါဘူး။ဒါကြောင့်လဲချူလာလောင်ကွန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခတီတီနန်ပေါင်စုတီယက်ကအာဆီယံအနေနဲ့မြန်မာအကြက်တဲကိုဖြည့်ရှင်းဖို့ဖိအားပေးခံနေရတယ်။ဒါ့ပေမဲ့အာဆီယံမှာမြန်မာအရေးဖြည့်ရှင်းနိုင်တဲ့စွမ်းရည်လုံးဝမရှိပါဘူးလို့နီကီအေရှားကိုပြောကြားခဲ့တာဖြစ်ပါတယ
်။ဘလို့ပဲဖြစ်ဖြစ်အာဆီယံနဲ့နိုင်ငံတကာအတိုက်အဝန်းဟာမြန်မာအရေးဖြည့်ရှင်းဖို့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးစီဦးတည်နေတယ်ဆိုတာကတော့ထင်ရှားပါတယ်။အခုလိုတွေ့ဆုံဆွေးနွေးရေးသဘောထားတွေအပေါ်တော်လှန်ရေးအင်အားစုတွေဖြစ်ကြတယ်NUG, CRPH, NUCC နဲ့ EAO တွေဘလို့တုံ့ပြန်ကြပါမလဲ။ဒါဟာတော်လည်းအင်အားစုတွေအတွက်စိန်ခေါ်မှုဖြစ်လာနိုင်ပါတယ်။ဒီအတွက်သဘောထားတရက်မူဝါဒတစ်ခုပြင်ဆင်ထားဖို့လိုမယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုပါတယ်။အာဆီယံနဲ့နိုင်ငံတကာကဆောင်းပေးလာတဲ့ဆွေးနွေးရေးနဲ့ပတ်သက်ပြီးနိုင်ငံရေးစောင့်မရှင်တူကတော့အခုလိုပြောပါတယ်
။တော့နိုင်ငံတကာအနေနဲ့မြန်မာအရေးမှာလက်တွေ့ကျထိရောက်တဲ့တွေးဆုံဆွေးနွေးရေးတကယ်ဖြစ်စေချင်တယ်ဆိုရင်နော်စကားစလုံးမဲ့ရွေးကောက်ပွဲအပေါ်အခြေခံဖြည့်ရှင်းတာကိုလက်မခံဘူးဆိုတာရှင်းရှင်းလင်းလင်းပေါ်ပြဖို့လိုတယ်။တွေးဆုံဆွေးနွေးပွဲဥတီချက်က Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ရမယ်ဆိုတာခိုင်ခိုင်မာမာပေါ်ပြဖို့လိုတယ်။ဒါမှပဲကျွန်တော်တို့ကဗမာအရေးကိုတကယ်လက်တွေ့ကျဖြည့်ရှင်းနိုင်တဲ့ဆွေးနွေးပွဲမျိုးဖြစ်နိုင်မယ်။အဲ့လိုမှမဟုတ်ရင်တော့တွေးဆုံဆွေးနွေးရေးဒီအတိတ်ပဲရှိရဲ့တွေးဆုံဆွေးနွေးပွဲဘလို့မှမဖြစ်နိုင်ဘူ
းအာဆီယံဘုံသဘောတူညီချက်9ရပ်မှာရောကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 မှာပါမြန်မာနိုင်ငံတွဲမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ဖော်ပြထားပါတယ်ဒါ့ပေမဲ့ဗစီကြီးဖြစ်ရလို့လူစုလိုက်ပြုံလိုက်တေဆုံးစီခဲ့တဲ့လေချောင်းကဘုံကျဲတိုက်ခိုက်မှုကိုစစ်ကောင်စီကထပ်မံကျူးလွန်ခဲ့တာတွေ့ရပါတယ်ဒီလိုအခြေအနေမှာတွေးဆုံဆွေးနွေးရေးဆိုတာအလုပ်ဖြစ်နိုင်ပါမလားဒါဆိုရင်ဘယ်လိုနီးလန်းတွေနဲ့အပြေရှားကြမလဲ SACM လို့ခေါ်တဲ့ကုလသမဂ္ဂမှာအဆင့်မြင့်တာဝန်များထမ်းဆောင်ခဲ့ဘူးတဲ့ဝါရင်ဥပဒေပညာရှင်တွေနဲ့အဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီကတော့မတ်လ14ရက်နေ့မှာ The Jakarta Post သတင်းစာကြီးမှာအာဆီယံအတွက်အချိန်သိမ့်မကြံတော့ဘူးအချိန်နည်းနေပြီဆိုတဲ့ဆောင်းပါးတစ်ပုဒ်ရေးပြီး အာဆီယံလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုတတိပေးထားပါတယ်ဒီနှစ်ကုန်ဆုံးချိန်အထိအာဆီယံဟာမြန်မာအရေးအတွက်ခိုင်မာတဲ့တိုးတက်မှုမရရှိဘူးဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီထံကိုလွှဲပြောင်းပေးတင်တယ်လုံခြုံရေးကောင်စီအနေနဲ့ကုလသမဂ္ဂဗရင်ဂျင်အခန်းခွန်မှာပြဋ္ဌာန်းထားတဲ့လုတ်ပိုင်권တွေကိုကျင့်သုံးကာမြန်မာပြည်သူများကိုအကာအကွယ်ပေးတင်တယ်လို့ SCCM ကတိုက်တွန်းရေးသားထားပါတယ်ဒါကိုကြည့်ရင်မြန်မာရေးဟာအာဆီယံတဖွဲ့တည်းနဲ့မလုံလောက်တော့ဘူးနိုင်ငံတကာအစီအစဉ်တရလိုအပ်နေပြီဆိုတာညွှန်ပြနေပါတယ်ခမညာ
ကဗတ်မြမမီဒီယာမြင်ကွင်းစီစဉ်ကိုစောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါရှင်တနင်္ဂနွေညချမ်း VOA မြမပိုင်းစီစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့စီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်လူထုမိတ်ဆွေအစီအစဉ်ဖြစ်ဒီ VOA American အသံ VOA နဲ့လွတ်လပ်တဲ့အားရှာတဲ့ RFA တို့ပူပေါင်းပြီးတော့24နာရီရုပ်မြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေပါတယ်ဒီအစီအစဉ်မှာမြန်မာအရှိတောင်အားရှာနဲ့ကဘာတလွားကနောက်ဆုံးရသတင်းမှန်တွေကိုတင်ဆက်ပေးနေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အခုတော့ ISP မြန်မာမြင်ကွင်းကျယ်အစီအစဉ်ကိုတင်ဆက်မှာပါ။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာတော့ကပြင်ရဝင်းကနေနှစ်ဖက်တစ်ခါစာဖတ်သူတွေကိုဖြန့်ဝေနေတဲ့ insight email မှာပါဝင်တဲ့မြန်မာအရေး data တွင်းတုံ့ပြန်မှုချိန်ခွင်ရှာအကြောင်းအရာတွေကိုအချက်အလက်တွေအခြေပြုပိုင်းခြားပြီးတော့တင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်မှာတော့ISV မြန်မာရဲ့ကပြင်ရဝန်းကနေနှစ်ပတ်တခါစာဖတ်သူတွေကိုဖြန့်ဝေနေတဲ့ insight email မှာပါဝင်တဲ့မြမအရေးဒေတာတွင်တုံ့ပြန်မှုချိန်ခွင်ရှာအကြောင်းအရာတွေကိုတင်ပြသွားမှာပါတရုတ်ထူးကိုယ်စားလှယ်တင့်ရှိချုံရဲ့ခရီးစဉ်နောက်ပိုင်းနေပြည်တော်မှာတန်တမန်တွေအဝင်ထွက်ခက်စိတ်စိတ်ရှိလာပါတယ်ပြီးခဲ့တဲ့ match လာမှာ United ပြည်နယ် Community Party အတွင်းရမှု Mr. One နဲ့နေပြည်တော်ကိုလာရောက်ခဲ့ပါတယ်ဒီခရီးစဉ်မှာစီးပွားရေးဆိုင်ရာသဘောတူစာချုပ်တချို့လက်မှတ်ရေးထိုးခဲ့ပါတယ်ဒါအပြင်ဧပြီလလယ်မှာလည်းတရုတ်ကွန်မြူနတီပါတီနိုင်ငံတကာဆက်ဆံရေးဌာနကညွှန်ကြားရေးမှူးချုပ်မစ္စတာဖန်ရှုပင်နေပြည်တော်ကိုလာခဲ့ပါလေတဲ့လေးရတာခီးစဉ်တွင်မှာဦးတန်းရွှေဦးသိန်းစိန်တို့နဲ့ပါတွေ့ဆုံခဲ့တယ်လို့သတင်းထွက်ခဲ့ပါတယ်ဧပြီလနောက်ပိုင်းမှာထိုင်းဒူဝင်ကြီးချုပ်နဲ့ကုလအထွေထွေအတွင်းရေးမှူးချုပ်အောင်တို့နေပြည်တော်ကိုလာရောက်ခဲ့ပါတယ်။ထိုင်းဒုတိယဝင်ကြီးချုပ်နဲ့နိုင်ငံသားရေးဝင်ကြီးဖြစ်သူမစ္စတာဒွန်ပရာမူဝင်နိုင်တို့နေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ခဲ့ပါတယ်။ဒါ့အပြင်မြမအရေးဆိုင်ရာထိုင်းထုတ်တန်မစ်ပေါ်လင်းလည်းအတူပါလာပါ။နေဆက်ဖြတ်ကျော်မိကုန်းဝင်ညဉ့်ညဏ်တာပူးပေါင်းတိုက်ချက်ရင်းနဲ့နေဆက်ဒေတာတည်ငြိမ်ရေးအတွက်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဆွေးနွေးမှုကတိထက်လဲကျယ်ပြန့်နိုင်ပါတယ်။တဖက်မှာလဲကုလအထွေထွေအတွင်းရမှုချုပ်ဟောင်းမစ္စတာပန်ဂီမွန်ဟာဒီအယ်တာအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌအဖြစ်နေပြည်တော်ကိုရုတ်တရက်ရောက်လာပါတယ်။စစ်ကောင်စီဥက္ကဋ္ဌနဲ့တမကတမရဟောင်းဦးသိန်းစိန်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့ပြင်ဒေါန်ဆန်းစုကြည်နဲ့တော့တွေ့ခွင့်မရခဲ့ပါဘူး။အိန္ဒိယအစိုးရကဦးဆောင်ပြီးမြမအကြက်တဲဖြည့်ရှင်ရေးအလွတ်တဘောအစီအွေတရက်ကိုဧပြီလနောက်ဆုံးပတ်ထဲမှာလုပ်ခဲ့ပါတယ်။နယူးဒယ်လီမြို့မှာကျင်းပတဲ့ Track 1.5 အစည်းအဝေးမှာအစိုးရနဲ့ပြည်ပပညာရှင်တွေပါဝင်ဆွေးနွေးကြပါတယ်။ ဒီအလုပ်သဘောအစည်းအဝေးမှာထိုင်းအင်ဒိုနီးရှားလာအိုကမ္ဘောဒီးယားအိန္ဒိယနဲ့တရုတ်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်မြန်မာအရေးအတွက်ထိုင်းအစိုးရကဦးဆောင်တဲ့ Trend 1.5 အစည်းအဝေးတရက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတန်ကောင်းမြို့မှာလုပ်ခဲ့ပါလေတယ်ဒီအခြေအနေတွေကိုကြည့်ရင်မြန်မာအရေးကင်တွေရမှာတရုတ်အပါအဝင်ဒေသတွင်းနိုင်ငံတွေကတုံ့ပြန်မှုချိန်ဝင်ရှာလှုပ်ပြီးလားလို့လေ့ရမှာပါဘလို့ပဲဖြစ်ဖြစ်မြန်မာလူထုရဲ့အတန်ကိုနားထောင်ပြီးချိတ်ဆက်ဆောင်ရွက်နိုင်မှာအကျက်တဲကိုဖြေရှားနိုင်မှာဖြစ်ပါတယ
်ဒါကတော့ဒီနေ့ကနေညတိုင်းတင်ဆက်နေတဲ့ ISP မြန်မာရဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်ဒီအစီအစဉ်ကို ISP မြန်မာရဲ့ Facebook စာမျက်နှာမှာလည်းတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါ
ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မမဆွေရဒရာရှင်ကသတင်းကြေညာတာတွေကိုအရန်နှစ်သက်ပါတယ်။မြမသတင်းကိုပြောတာပါ။ဇက်သိမ်းမကောင်းတာများနေတယ်။အားမရပါဘူးတဲ့။နောက်ထပ်ဒရာရှင်တယောက်ကလည်းမင်္ဂလာပါ VOE ။သတင်းစီစဉ်တင်ဆက်ပေးနေတဲ့ VOE 102 103တွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်။ဒရာရှင်တွေအားလုံးဘေကင်ကျန်းမာပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။နောက်ထပ်ဒရာရှင်တယောက်ဒရာရှင်လွင်ပြင်းကတော့မင်္ဂလာပါ VOE ခင်ဗျာအချိန်နဲ့တပြေးညီသတင်းမှန်တွေတင်ဆက်ပေးနေကြတဲ့ VOE ဝိုင်းတော်သူဝိုင်းတော်သားများကျန်းမာပါစေကြောင်းဥစွာပထမဆုတောင်းပေးလိုက်ပါတယ်မြန်မာတို့ရဲ့နှစ်သစ်မင်္ဂလာအချိန်ခါမှာအနိဋ္ဌာယုံတွေမြင်ရကြရတာရေဝမှာလှန်စုသလိုပဲအရင်မဲ့ခံစားရပါတယ်မြန်မာပြည်ရဲ့လူဖြစ်ရတဲ့ဒုက္ခကအရင်ကြီးမားပါတယ်ဒီလိုအဖြစ်ဆိုးစနစ်ဆိုးမျိုးတွေအများဆုံးခြုံငိမ့်ပါစေလို့တောင်းဆုပြုပါတယ်ပြည့်ရည်တင်ဆက်သည်မှလည်းမလွတ်တမ်းနားဆင်ပါတယ်အခုစာကိုဖတ်ပြပေးတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ဟုတ်ကဲ့ပါအခုစာရေးတာလည်းအထူးကျေးဇူးတင်ပါတယ်နော်ဒီတော်ရရှင်ကတော့နှစ်သစ်ချင်းခါမြန်မာနိုင်ငံမှာဆိုးဆိုးဆိုးရွားဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့သူအဲ့အချင်းဧပြီလ12ရက်နေ့မှာစာရေးပြောလာတာဖြစ်ပါတယ်ဟိုတနေ့က Facebook ကနေပြီးတော့ VOA အစီအစဉ်တိုင်းရိုက်နားထောင်လို့မရဘူးလို့ရေးလာတဲ့တော်ရရှင်ခင်ထေထေကတော့အခုရေဒီယိုကအတန်ပြန်ကောင်းသွားပါပြီတဲ့အဖွဲသူအဖွဲသားများအားလုံးကိုစိတ်ကျန်းမာချမ်းသာကြပါစေချစ်ခင်လေးစားပြီးတော့ကျေးဇူးတင်လျက်ပါဆိုရစပြန်ရေးပြီးတော့ပြောလာပါတယ်ဟုတ်ပါတယ်ကျွန်တော်တို့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို Facebook ကနေပြီးတော့လည်းတပြိုင်တည်းထုတ်လွှင့်ခြင်းနဲ့ဖမ်းယူကြည့်ရှုလို့ရအောင်လို့တိုက်ရိုက်ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါပေမဲ့အဲ့ဒီအချိတ်အဆက် link ကတခါတလေဘာကြောင့်မှမသိပြုတ်သွားတတ်တာပါအဲ့ဒါဆိုရင် Facebook မှာတိုက်ရိုက်ကြည့်လို့မရဖြစ်သွားပါတယ်ရှင်အဲ့လိုအချိန်မျိုးမှာအစီအစဉ်တွေတက်မလာဘူးလို့တော်ရရှင်တွေလည်းချက်ချင်းစာရေးလာကြတာအမြဲရပါတယ်နော်အဲ့လိုဖြစ်ရင်ဒါရိုက်ထုတ်လွှင့်မှုပြီးပြီးချင်းတစ်ခါတလေလည်းမပြီးခင်ရတဲ့အခါကျွန်တော် Facebook မှာပြန်ပြီးတင်ပေးပါရင်အဲ့တော့မှမဆောင်ကျင်ဘူးဆိုရင်နောက်ထပ်နီလန်းမျိုးစုံနဲ့ကြည့်ရှုလို့ရပါတယ်နော်တော်တော်များများတော့တည်ပြီးဖြစ်မှာပါကျွန်မကမတည်သေးတဲ့သူတွေအတွက်လည်းတစ်ခါလောက်ထပ်ပြီးတော့အခုတည်သွားအောင်ထပ်ပြီးတော့ပြောပြခြင်းပါရင် View အစီအစဉ်တွေကိုမူရင်းဆိုရင်ကျွန်တော်တို့ကဂျိုရုဆလောင်ကနေထုတ်လွှင့်ပေးတာပါအဲ့တော့ရေဒီယိုရုပ်မြင်သံကြားတွေကလည်းဖန်ယူရတာပါအခုနောက်ပိုင်းမှာတော့တယ်လီဖုန်းတွေလည်းခေတ်စားလာပြီးတော့တယ်လီဖုန်းကနေပြီးတော့အသုံးပြုနားဆင်ကြည့်ရှုသူတွေကတော့ Facebook အဲ့ဒီ Facebook မှာမတက်တဲ့အခါတွေဆိုရင်တော့ကျမတို့ YouTube မှာလည်းတင်ပေးတဲ့အတွက်ကြောင့်မလို့ဒါရိုက်ထုတ်လွှင့်မှုတွေရောနောက်ပြီးတော့ထုတ်လွှင့်ပေးသားတွေရော YouTube မှာပြန်ကြည့်လို့ရပါရဲ့နော်နောက်ပြီးတော့ကျမတို့ရဲ့ VOA application အဲ့ဒါကတယ်လီဖုန်းပေါ်မှာ download လုပ်ချထားရတဲ့ application မှာ VOA application ကနေပြီးတော့လည်းဒါရိုက်နားဆင်ကြည့်ရှုလို့ရပါရဲ့အဲ့တော့ podcast spotify tuning ဒီလိုနေရာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်အခုတို့ကျမတို့ဒီ social media network နောက်တစ်ခုကနေပြီးတော့လည်းတင်ပေးနိုင်အောင်စီစဉ်နေပါတယ်ရှင်အဲ့တော့တနည်းအားအဆင်မပြေဘူးဆိုရင်နောက်တနည်းကစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် Now that so goes red, Dorashi. Kita Yuki Yawa, do you like a saligo pop ya bitch money, but mauzon's ma. Di Dorashingo, Sabiana, now jarred red, quinlopal of your gemino.
Bawama, but mauzon, Vioego sa yebu jimbabe. Vio ye pig that pilabongado. Nangedonga, a pega, a ma, do radio natang ye. A to the pin, BBC, Vioe, chainso ye. Along at that day, Ni Ni Yaraga, Sarababia. Radio line pane at 10 year. Panlo Yalade, Majatche, Jatche, Radio Dango Natang Yara. Disa Yeni Yen, Eddie Chenego, Pian Yau Tuadalu Babe. A pegado dignity, Radio Natang Zeba. Eddie dot, Vioe, Diak Dunet Chainso, Ascended Natang Dalade. A chain auto Yalade. A Jackson, a season gado, Kuyanang yet, the bat drink Agaza. Ujozan diet, so the Mimianga, a sea is in there. Ma itana joy, tatayon, the denlo, a sea is in the babe. Chana teaching a late kuga, a mutumi canaya, now can't eat the chamber. Asura namene, the chin gowns in lip your papibano. View a wind or do wind or the alo, say le popare, ni lip your bazillo, suit down be like parebia.
Hokawa kusukui. Tisago kuma pian baby da, same come out, my email pian put her by it, my queen and she key twenty jim pito, disaga little abrio. A good saw how you go pian pie in a ma. My pian pit did it, my papa pit did it at John Yarigo Driluba. A good letter ma go so go sarah, my mate had at John Yarigo pian bro pioti The child related the chin and linnet, but the bro mimi nilu, dijamma pian jabit her as she worry. Not at the rush in a 10 minutes, chin and it, and the matter happy and bro pita by it, as I'm. ကိုစိုးကိုကျွန်မအခုဖြေမဲ့အဖြေကိုလည်းကြားပြီးရင်ကြားပြီးမှာပါနော်ကိုစိုးကိုမေးလာတဲ့တခြင်းအကြောင်းအရာပြေဆုံးကတခြင်းနာမည်ကသဘောအော့ဖ်မီဖြစ်ပါတယ်ရုပ်မြင်သံကြားအစီအစဉ်ထုတ်လွှင့်မှုတွေအတွက်သူတို့တည်တံ့ဖန်တီးတဲ့တခြင်းဖြစ်တဲ့အတွက်ကြောင့်မလို့အပြစ်မှရှာပြီးတော့နားထောင်လို့မရနိုင်ပါဘူးနော်ဘေကင်းရှင်လမ်းပါစေလို့ဆုတောင်းပေးကြပါတယ်ရှင် မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စဝဝနဲ့ပတ်သက်ပြီးတော့သွားရရှင်နေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိကြပါအဲ့ဒီထက်ကစာတစ်စောင်ကတော့အကောင့်ကိုမဖော်ပြဖို့ဥစွာတောင်းဆိုလိုက်ပါတယ်တမာအမေကအညာသားလေးပါဗျာလို့ပြောပြီးတော့လမ်းရုံအပြေးလွှာစာရေးလိုက်ပါတယ်
အင်တာနက်လိုင်းအဖြတ်ခံရတဲ့ဒေသကမှလိုင်းမိတဲ့နေရာရောက်တော့အမိရစာရေးလိုက်တာပါဗျာဗီအိုအေဝိုင်းတို့သာအားလုံးမင်္ဂလာပါခင်ဗျကျွန်တော်ပြောချင်တာလေးကိုဗီအိုအေကနေနိုင်ငံတကာသိအောင်ပြောပြပေးစီချင်ပါတယ်နိုင်ငံတကာကလူခွင့်ရေးကိုလက်ကင်ထားအော်နေကြပါပဲကျွန်တော်တို့မြန်မာနိုင်ငံကစစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံကိုတော့လူခွင့်ရေးဟာမတရားအကျင့်ခံနေရပါတယ်
အလုံးဟာဘသူတည်တည်ငတိမိုင်းပြီးရောတွေ့ကြည့်ပါပဲအပြစ်မဲ့ပြည်သူတွေများပြားတည်ကြည်ခဲ့ရတဲ့ပစည်းကြီးချေးရွာရဲ့ဖြစ်ရမျိုးနောက်တစ်ခါမမြင်ခြင်းမကြားခြင်းတော့ပါဘူးမြန်မာပြည်သူတွေရဲ့ဘဝကိုစာနာနားလည်ပေးဖို့ရွေနဲ့ရွေနဲ့စီကိုလေးလေးနက်နက်တောင်းဆိုပါတယ်ကျွန်တော်စာလေးကိုလည်းမပြတ်မကွက်ဖော်ပြပေးဖို့လေးလေးနက်နက်တောင်းဆိုပါတယ်ဗျနိုင်ငံတကာအဖွဲ့အစည်းကြီးတွေအန တယ်နော်အခုလေဒီတော်ရရှင်ကကုလသမဂ္ဂနဲ့ကုလအလုံးစုံရေးကောင်စီအနေနဲ့မြန်မာပြည်သူတွေဘဝကိုစာနာနားလည်ပြီးတော့တခုခုလုပ်ပေးပါလို့ပြောလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမနေ့ရက်ချင်ပါရင်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်
ဘောရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးဆက်သွယ်လာကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်။တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုပြောပြမှာပါ။ပီရူးနိုင်ငံတဝန်းကနက်ဆီယာတွေစူးစီးပြီးတော့ကဘာတလွားကဘာမြေအတွက်ဆူတောင်းပေးခဲ့ကြပါတယ်။နမဲကျော်ဘာဘီအယုတ်တွေမှာလူမျိုးစုံပိုပြီးတော့ပါဝင်လာစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Down syndrome လို့ခေါ်တဲ့ဒီမွေးရပါမျိုးရိုးဗီဇချိုးရင်းနဲ့ယောဂါရှိတဲ့မျက်နှာတွင်ပြင်းနဲ့ဘာဘီအယုတ်တွေကို Mattel Company ကမိတ်ဆက်လိုက်ပါတယ်။ဒီလိုကဘာတလွားတွေကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင်။
ပြီးခဲ့တဲ့သတင်းပတ်ကပီရူးနိုင်ငံတဝန်းကနက်ဆီယာတွေစူးစီးပြီးကမ္ဘာမြေအတွက်ဆူတောင်းပေးခဲ့ကြပါတယ်။ဧပြီလ22ရက်နေ့မှာကြာရောက်တဲ့ဤကမ္ဘာနေ့အထိမ်းအမတ်အတွက်ဆူတောင်းပေးခဲ့ကြတာပါ။ဆေးရွက်ကြီးတွေနဲ့ပြုလုပ်ဖန်တီးထားတဲ့ကမ္ဘာလုံးပုံစံဆက်ကူအလုံးကြီးပတ်လည်မှာကာခုံကြတာဆူတောင်းတာတွေကိုလုပ်ခဲ့ကြတာပါ။ရိုးရာအပင်တွေအစားအသောက်တွေနဲ့လည်းကမ္ဘာလုံးကြီးကိုပတ်ဖြန်းပူဇော်တာတွေလုပ်ခဲ့ပါတယ်။အခုလိုရိုးရာဆူတောင်းပွဲဟာပီရူးနိုင်ငံကမူရဲချာနေတိုင်းဒါရေကြီးမှုကနေဆင့်တက်လာတာဖြစ်ပြီးကဘာမြေကြီးကိုကျေးဇူးတင်တာနဲ့ကဘာမြေကြီးအကြောင်းသတိပြုမိလာစေဖို့ရည်ရွယ်တာလို့လဲဒီပွဲကိုဦးစီးကျင်းပခဲ့တဲ့ပီရူးနိုင်ငံကယောဂါကူပေးတဲ့နက်ဆရာများအဖွဲ့ဥက္ကဋ္ဌကပြောပါရယ်ဧပြီလ22ရက်ညီကဘာနေ့အချိန်မဲ့အခမ်းအနားတွေကိုတော့ကဘာနဲ့တဝက်ကျင်းပခဲ့ကြတာပါရှင
်နမေဂျောဘာဘီရုပ်တွေမှာလူမျိုးစုံပေါ်ပြီးပါဝင်စေလိုတဲ့ရည်ရွယ်ချက်နဲ့ဒေါင်းဆင်ဒရုံးလို့ခေါ်တဲ့မွေးရပါမျိုးရိုးဗီဇချွေရင်းနဲ့ယောဂါရှိတဲ့မျက်နှာတွင်ပြင်းနဲ့ဘာဘီရုပ်တွေကိုဘာဘီအယုတ်ထုတ်တဲ့ Mattel ကုမ္ပဏီကမိတ်ဆက်လိုက်ပါတယ်အမေရိကန်ကအမျိုးသား Down syndrome အဖွဲ့နဲ့ပူးပေါင်းပြီးဒီဘာဘီအယုတ်တွေကိုတီထွင်လိုက်တာပါတခြားဘာဘီအယုတ်တွေနဲ့နှိုင်းယှဉ်ရင်အရက်နည်းနည်းပိုပုပြီးခန္ဓာကိုယ်အလဲပိုင်းကနည်းနည်းပိုရှည်တာပါဒီအယုတ်တွေရဲ့မျက်နှာကလည်းနည်းနည်းပိုဝိုင်းပြီး Elmo အစိတ်လိုမျက်လုံးပုံစံကိုလည်းဖန်တီးထားပါတယ်နှိမ်ဘက်နည်းနည်းပိုသေးပြီးနှာရန်ကပြားနေပါတယ်လို့ကုမ္ပဏီဘက်ကပြောပါတယ်Down syndrome ယောဂါပါတဲ့သူတွေမှာတွေ့ရတာများတဲ့လက်ဖွားမှာအရေးအကြောင်းတကြောင်းနဲ့ပါတာကိုလည်းထည့်သွင်းထားပါဗျ။ Down syndrome ယောဂါအကြောင်းအသိပညာပေးလှုံ့ဆော်ရမှာသုံးတဲ့အပြာနဲ့အဝါရောင်တွေကိုသုံးပြီးလက်ပြာတွေပန်းပွင့်ပုံတွေပါတဲ့အင်ဂျီကိုလည်းဝတ်ဆင်ပေးထားပါဗျ။ပန်းရောင်ဆွဲကြိုးကိုလည်းဝတ်ဆင်ပေးထားပြီးတော့အဲ့ဒီဆွဲကြိုးဟာအပေါ်ဘက်ကိုညှိုးနေတဲ့မြားထိပ်သုံးခုထပ်နေတဲ့ပုံစံဖန်တီးထားပြီးတော့22ခုမြောက်ခရိုမိုဆုံး3ခုပါတာကိုရည်ညွှန်းတာပါကလေးတွေအနေနဲ့သူတို့နဲ့တူတဲ့ဘာဘီအယုတ်ရှိတာကိုလည်းမြင်စေပြီးတော့တခြားကလေးတွေကိုလည်းသူတို့နဲ့မတူတဲ့အယုတ်တွေနဲ့စော့စီနေတာကြောင့်လို့ဒီအယုတ်ကိုထုတ်လုပ်ခဲ့တာဖြစ်တဲ့အကြောင်း Mattel ကုမ္ပဏီဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
LVDA နိုင်ငံဒီယာနာမျိုးကမိသားစုတစုစီမှာမျိုးဆက်ပေါင်းများစွာကိုယ်ပိုင်အဖြစ်ထိမ့်သိမ်းထားတဲ့ကမ္ဘာအသေးဆုံးကိုရမ်ကျန်းစာအုပ်တအုပ်အကြောင်းတင်ဆက်ပေးပါမယ်အစ္စလမ်ဘာသာဝင်ရဲ့ကုရမ်ကျမ်းရိုက်နေထားတဲ့ဒီစာအုပ်ကို19ရာစုအကုန်ပိုင်းလောက်မှာပုံလိပ်ခဲ့တာဖြစ်ပြီးစာမျက်နှာ900နီးပါးပါရှိပါတယ်။ဒစိကောင်းရွယ်လောက်သာရှိပြီးတော့မာရီယိုပရူရှီမိသားစုတွေကလက်ဆင့်ကမ်းတကယ်ကြတာပါ။ဒီကုရမ်ကျမ်းစာအုပ်ဟာအာနာရှင်အစိုးရတွေစစ်ပွဲတွေနဲ့ဘေးအန္တရာယ်တွေကြားအစစ်စစ်ဖြတ်သန်းခဲ့ရပြီးငွေနဲ့ပြုလုပ်ထားတဲ့ဘူးခွန်တွေမှာထည့်သွင်းသိမ်းဆည်းထားတာပါ။ဒီကျမ်းစာအုပ်ကိုမတ်ဘလူးနဲ့ဖတ်ရတာဖြစ်ပြီးတော့ စာရွက်ဘေးနားတွေမှာရွှေတုပ်လိမ့်ထားတဲ့အတွက်အချိန်ကာလရဲ့တိုက်စားမှုကိုလည်းခံနိုင်ပါတယ်။ဒီကျဲစာအုပ်ကိုထိမ့်သိမ်းထားတဲ့မိသားစုအနေနဲ့လည်းမိသားစုတွေကတယောက်ယောက်နေမကောင်းဖြစ်တဲ့အခါအဆင်မပြေမှုတွေကြုံရတဲ့အခါမှာဒီကျဲစာအုပ်ကိုဖတ်လို့ရှိပြီးဒီကျဲစာအုပ်ကသူတို့မိသားစုကိုကာကွယ်ပေးတယ်လို့ယုံကြည်ကြတာလည်းဖြစ်ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်ကကျောင်းဆရာတွေဟာမြေတစင်းကိုကားတာယာကျွတ်တွေစီးဖြတ်တမ်းပြီးနေစဉ်ကျောင်းသွားနေရပါတယ်။နန်ဂါဟာပြည်နယ်အရှေ့ပိုင်းကဘီလီအထက်တန်းကျောင်းဆရာတွေဟာ46မီတာကျဲတဲ့ရေစီးတန်တဲ့မြစ်ကိုကားတာယာကျွတ်တွေစီးပြီးနေစဉ်ဖြတ်တန်းနေရတာပါ။လေရီတံတားတွေမရှိတဲ့အတွက်လဲမိုးရွာလို့မြစ်ရည်ကြီးတဲ့အခါအခုလိုနီးနဲ့ကျောင်းကိုလာကြရတာပါ။သူတို့ကျောင်းမှာကျောင်းဆရာ15ယောက်ရှိတဲ့အထက်က12ယောက်ကအဲ့ဒီလိုနီးနဲ့ကျောင်းလာကြတာဖြစ်ပြီးတော့ကျောင်းမှာတော့မူလာတန်းကျောင်းသားကျောင်းသူတွေအပါအဝင်စုစုပေါင်း1040လောက်ရှိပါတယ်။2004ခုနှစ်ကဒီကျောင်းကိုခွင့်လွှတ်ခဲ့တာဖြစ်ပြီးတော့ကျောင်းမှာရှိတဲ့စာသင်ခန်း3ခုပဲအသုံးပြုနိုင်တာပါအတန်းအများစုဟာအပြင်ဘက်မှာပဲသင်ကြားနေရတာဖြစ်ပြီးတော့အစာအုပ်က3နှစ်အကြာမှာပြည့်စည်သွားပြီးသုံးလို့မရတော့ဘူးလို့ပညာရေးဝန်ကြီးဌာနကပြောပါတယ်ပြဋ္ဌာန်းစာအုပ်တွေလည်းအလုံးလောက်မရသလိုဒီပြည်နယ်မှာလွန်ခဲ့တဲ့6နှစ်ကပြဋ္ဌာန်းစာအုပ်တွေရခဲ့တာနောက်ဆုံးပဲလို့အဲ့ဒီကျောင်းမှာတာဝန်ထမ်းဆောင်နေတဲ့ဆရာတဦးကပြောပါတယ်ကားတာယာကျွတ်စီးရတာဟာအခမဲ့ဖြစ်ပေမဲ့လည်းကျောင်းဆရာတွေရဲ့တလလစာဟာအမေရိကန်ဒေါ်လာ69ဒေါ်လာကနေ92ဒေါ်လာလောက်ပဲရတဲ့အတွက်မိသားစုတွေအတွက်မလောင်းကပါဘူးလို့ဆရာတဦးကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံဟာဆယ်စုနှစ်တွေနဲ့ချီစစ်ဖြစ်နေတာကြောင့်ကမ္ဘာပေါ်မှာအဆင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနည်းဆုံးတိုင်းပြည်ဖြစ်နေပါတယ်2021ခုနှစ်ဩဂတ်လမှာတာလီဘန်တွေအာဏာရလာခဲ့ပြီးတဲ့နောက်ငွေကြေးအကျပ်တဲကြုံနေရတဲ့အတွက်လဲအခြေအနေတွေကပိုဆိုးစေပါတယ်ခင်ဗျာ
ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူတွေကပြောပြသွားတာပါဒီစီစဉ်ကို VOE မြန်မာရဲ့ဒီရုပ်သံအစီအစဉ်မှာလဲထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါ
မြို့တော်မှာဒီနေ့မှလည်းစစ်တပ်နဲ့ပြည်သူစစ်အဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်နေပြီးတော့လူထောင်နဲ့ချီပြီးတော့တိုက်ပွဲတွေကြားကထွက်ပြေးနေကြပါတယ်ဒီတိုက်ပွဲတွေကပြည်တွင်းစစ်အပြည့်အဝဖြစ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းဇူရန်ဝန်ကြီးချုပ်ဟောင်းကသတိပေးလိုက်ပါတယ်ဇူရန်စစ်တပ်နဲ့ပြည်သူစစ်အဖွဲ့တွေကြားမှာဒီနေ့ကုန်ထီတရဝင်းအပစ်ခတ်ရဆဲထားတဲ့ဆိုပေမဲ့လည်းခါတူးမြို့မှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့အခုဆိုရင်သတင်းပတ်၃ပတ်ထဲကိုဝင်လာနေဖြစ်ပါတယ်ဒီမနက်အစောပိုင်းကလေးကခတ်တူးမြို့လမ်းတွေပေါ်မှာတိုက်ပွဲတွေပြင်းထန်ဖြစ်နေပြီးတော့တနတ်တန်တွေကိုလည်းအကျယ်ကြီးကြားရတယ်လို့ခတ်တူးမြို့တောင်ဘက်မှာနေထိုင်သူတဦးကဒေသ AFP သတင်းဌာနကိုပြောပါတယ်တိုက်ပွဲတွေကခတ်တူးမြို့အလယ်ပိုင်းမှာရှိတဲ့ဆူရန်စစ်ဌာနချုပ်တဝိုက်မှာဖြစ်ပြီးတော့စစ်တပ်ဘက်ကလည်းမြို့တော်ခတ်တူးနဲ့ခက်လျက်ရှိတဲ့ဒီနိုင်မြစ်တစ်ဖက်ကန်းကအော်မဒမန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ခင်ဗျာရုရှားစစ်တပ်ဟာသူ့ရဲ့တပ်ဖွဲ့ဝင်တွေကြားစီကံပိုင်းကိုမြင့်တင်ဖို့အလွန်ပြင်းထန်တဲ့ပနာမခြေလှမ်းတွေကိုလှုပ်ဆောင်နေကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ယူကရိန်းအပေါ်ရုရှားကြီးကြော်မှုဆိုင်ရာထောက်လိုက်ရေးနေ့စဉ်ထုတ်ပြန်တဲ့အစည်းအခမ်းစာမှာဒီကနေ့ဖော်ပြထားပါတယ်လူမှုကွန်ရက် Twitter မှာတင်ထားတဲ့အဲ့ဒီအစည်းအခမ်းစာထဲမှာရုရှားတပ်မှုတွေဟာမကြသေးမီလတွေအတွင်းစီကံချိုးဖောက်တဲ့တပ်ဖွဲ့ဝင်တွေကိုစတင်ပြီးတော့ပြင်းပြင်းထန်ထန်အပြစ်ပေးအရေးယူနေရမှာအသားခင်ဆက်ကတန်ချောင်းတွေနဲ့ပိတ်ထားတဲ့မြေကျင်းတွေထဲမှာပိတ်လောင်ပြီးတော့အပြစ်ပေးကြောင်းလည်းဖော်ပြထားပါတယ်။အီမီရိုသတင်းတောင်များရဲ့အသေးရဲ့နှစ်စဉ်ကျင်းပတဲ့ညစာစာပွဲအခမ်းအနားကိုဝါရှင်တန်ဒီစီမှာမနေ့စနေနေ့ကကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းထည့်ရောက်ခဲ့ပါတယ်။ဒီအခမ်းအနားမှာပြည်ပမှာဖမ်းဆီးခံထားတဲ့အမေရိကန်သတင်းတောက်တွေကိုပြန်လည်လွတ်မြောက်ဖို့အတွက်သူ့အနေနဲ့အပြင်းထန်ဂျိုးပန်းနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာဟာသူ့ရဲ့အမေရိကန်ချစ်ကြည်ခီးစဉ်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပိုင်နယ်ကိစ္စမှာတရုတ်နဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲအမေရိကန်အစိုးရနဲ့ဆက်ဆံရေးခိုင်မာအားကောင်းစေဖို့ဖိလစ်ပိုင်ကဂျိုးပန်းတဲ့အနေနဲ့လှုံ့ဆော်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင် VOE မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတော်လောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.